မင်္ဂလာပါခင်ဗျာဒီဒီမမှတ်မှတ်သားစကားများစီစဉ်မှာမောင်တော်အရေးကိစ္စနဲ့ပတ်သက်လို့ပြောကြတဲ့စကားတွေနဲ့တခြားနေ့စဉ်သတင်းတွေမှာသုံးသပ်ပြောဆိုကြတဲ့စကားတွေတရားသတိထားမိတဲ့စကားတချို့ကိုကောက်နှုတ်တင်ပြလိုပါတယ်မောင်တော်မြို့နယ်နဲ့ရင်းနှီးဆောင်မြို့နယ်တွေကနေကြားဆောင်တပ်စခန်း3ခုကိုတိုက်ခိုက်ခဲ့သူတွေဟာရိုဟင်ဂျာဆိုတဲ့နာမည်သုံးပြီးတိုက်ခိုက်ခဲ့တာဖြစ်ပြီးဘယ်အဖွဲ့အစည်းရဲ့လက်ချက်ဖြစ်တယ်ဆိုတာကိုလိုအပ်တဲ့အချိန်မှာထုတ်ပြန်သွားမယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်စော်ဝင်းကပြောကြားလိုက်ပါတယ်အောက်တိုဘာ10ရက်နေ့ကတရင်စာရှင်းတဲ့ဘက်မှာရဲချုပ်စော်ဝင်းကအခုလိုပြောကြားရတာဖြစ်ပါတယ
်ဖြစ်စင်မှာပါပါတဲ့တပ်ပေါ်မှာလည်းဒီလိုအနေထားတွေကကျွလုံးနေတဲ့နေရာမှာကျွတ်ကျွတ်နေတဲ့နေရာမှာကိုယ်ရင်းကြဆုကျွတ်ကျွတ်ကျွန်တော်စဉ်းစားတဲ့ခဏလေးရှိတယ်ပြောရတဲ့စကားတွေကလည်းနေကြီးစကားလားပြောတယ်အဲ့တော့ကျွန်တော်တို့အရှင်းမြောက်နဲ့ကျွန်တော်ဖတ်စီတယ်ပြီးတော့ကျွန်တော်စိတ်ပေးချက်ကလေးတွေပေါ်ကိုတည်ပြီးတော့လိုအပ်တဲ့အချိန်မှာကျွန်တော်အတည်ပြုထုတ်ပြန်တဲ့အချိန်ကျွန်တော်ဆက်လက်ပြီးဆောင်တာ
မောင်တော်နဲ့ရသေးတော်မှာဖြစ်တဲ့ကိစ္စတွေဟာရခိုင်ပြည်နယ်တစ်ခုတည်းရဲ့ကိစ္စမဟုတ်ဘဲရောဟာတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စအဖြစ်အစိုးရကကင်တွယ်ဆောင်ရွက်နေတယ်လို့ပြည်ချားရေးဝန်ကြီးဒေါက်တာဖေမြင့်ကပြောကြလိုက်ပါတယ်။အောက်တိုဘာ17ရက်နေ့ကနေကြားဆောင်လုံခြုံရေးတပ်စခန်းနဲ့အကြမ်းဖက်တိုက်ခတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေနဲ့ဒေသခံတွေစစ်တွေမြို့ဥက္ကဋ္ဌခမ်းမမှာတွေ့ဆုံရမှာဒေါက်တာဖေမြင့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ရခိုင်ပြည်နယ်ထဲမှာဖြစ်တဲ့ကိစ္စသည်မြန်မာနိုင်ငံမှာဖြစ်တဲ့ကိစ္စဖြစ်ပါတယ်။ပြည်တော်စုနိုင်ငံတစ်ခုလုံးအတွက်တက်ရောက်တဲ့ကိစ္စဖြစ်ပါတယ်။ဒါရောက်မလို့တခိုင်ပြည်နယ်ရဲ့ကိစ္စလို့တိကျသဘောမထားဘူး။နိုင်ငံရဲ့ကိစ္စလို့သဘောထားပြီးတော့အလေးနဲ့ဆွဲပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်ကကိစ္စတွေသည်တိုင်းတစ်ပါးတွေအင်းဒီချင်းတိုင်းပြည်တွေရောနိုင်ငံတကာကမ္ဘာမှာရှိတဲ့တခြားအဖွဲ့အစည်းတွေရောနဲ့ပါဆက်ဆက်နေတဲ့ကြောင့်ဒါကိုအထူးသဖြင့်လေ့ထားပါတယ်
။မောင်တော်ဒေတာတိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂကိုတင်ပြဖို့ရှိသလိုတစ်ဖက်ကလည်းလိုအပ်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆွေးနွေးလှုပ်ဆောင်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံယုံဒုတိယဝန်ကြီးဦးခမောင်တင်ကပြောကြားလိုက်ပါတယ်။အော်တိုဘာ7ရက်နေ့ကစစ်တွေမြို့မှာတွေ့ဆုံပွဲမှာအခုလိုပြောကြားရတာဖြစ်ပါတယ
်တို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ကတော့ဟာဒီဖြစ်စဉ်များနဲ့ပတ်သက်လို့ကျွန်တော်တို့အချက်လက်များပေါ်မှာကုလသမဂ္ဂမှလည်းမိကွန်းပြောကြားတဲ့အခါမှာထက်သွင်းပြောကြားမယ်ဆိုပြီးတော့မှနိုင်ငံသားရေးဒုတိယဝန်ကြီးကလည်းရှင်းလင်းပြောကြားရေးဖြစ်ပါတယ်အဲ့တော့ဆက်ပြီးတော့မှကျွန်တော်တို့ဟာဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပတ်သက်လို့ရှိရင်လည်းဟာကျွန်တော်တို့လိုအပ်လာလို့ရှိရင်ဟာကျွန်တော်တို့အဲ့ဒါဆွေနွေးညှိနှိုင်းပြုတော်မှဆောင်ရွက်သွားမှဖြစ်တဲ့အကြောင်းအဲ့ဒါလည်းကျွန်တော်အနေနဲ့ပြပြလိုပါလေ
။နေကြားဆောင်လုံခြုံရေးရဲစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတပ်မတော်ရဲ့ဟဲ့ရဲ၅စီးနဲ့အဲ့ဒီဒေသတစ်ခုလုံးမှာစစ်တပ်အင်အားတွေတိုးမြင့်နေတယ်လို့စစ်တွေမြို့ဒေသကုတ်ကဲစစ်ဌာနချုပ်ကကုတ်ကဲမှုဗိုလ်မှူးချုပ်လှမြင့်ဆိုးကပြောကြားလိုက်ပါတယ်။နေကြားဆောင်လုံခြုံရေးဆက်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေနဲ့ဒေသခံတွေစစ်တွေမြို့မှာတွေ့ဆုံရမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။
တက်တွေကိုရွှေ့တောင်းဖို့အတွက်တက်မလို့ရဟန်းရင်၅စီးနဲ့အမြန်ဆုံးအဲ့ဒီနေရာကိုတက်တွေရောက်ရှိအောင်ရွှေ့ပြောင်းလျက်ရှိပါတယ်။နောက်ထပ်တက်များရွှေ့ပြောင်းဖို့လိုအပ်လို့ရှိရင်ရွှေ့ပြောင်းနိုင်ရေးအတွက်ဒီတက်မလို့ရဟန်းရင်များတက်မလို့လေရင်များကိုအသုံးပြုပြီးတော့ဆောင်ရွက်သွားဖို့အတွက်ဆောင်ရွက်နေပါတယ
်။ရခိုင်ပြည်နယ်မှာလက်တလောဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတရားဥပဒေစိုးမိုးရေးအောက်မှာအကောင်းဆုံးဖြစ်အောင်ဖြည့်ဆင်းသွားမယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။အော်တိုဘာ7ရက်နေ့ကနိုင်ငံသားဝန်ကြီးရုံမှာပြုလုပ်တဲ့နယ်သာလန်နိုင်ငံသားဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသတင်းထုတ်တွေအမိကိုဖြေရမှာဒေါအောင်ဆန်းစုကြည်ကအခုလိုဖြေခဲ့တာဖြစ်ပါတယ
်။ကျွန်တော်တို့ကတော့အကောင်းဆုံးဖြေအောင်ဖြေရှင်းမယ်။ဒါဟာမြတ်မြတ်တရားတရားဥပဒေစိုးမိုးရေးအောက်မှာပဲကျွန်တော်တို့အားလုံးလုပ်သွားမယ်။ဒီဘာဒီဘာဒီကဘာဖြစ်နေလဲဆိုတော့မရှင်းသေးရတော့ဘလို့မှလည်းကျွန်တော်တို့ကနေဆိုတော့ဆက်ဆက်မှာဖြစ်ပါဘူး။တည်တည်ချာချာအထောက်အထားခိုင်မုန်တဲ့အခါကျမှဆက်ဆက်ရဲ့အင်းနဲ့ပြချေခြင်းမှာတင်လာဖြစ်ပါတယ်။
လွတ်တော်ကိုယ်စားလှယ်တွေအုပ်ချုပ်မှုပိုင်းကိုဝင်ရောက်ဆက်ဖက်မယ်ဆိုရင်ဥပဒေကြောင်းအရအရေးယူသွားမယ်လို့ NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်ကပြောလိုက်ပါတယ်။အော်တိုဘာ9ရက်နေ့ကပြုလုပ်တဲ့ NLD ပါတီဗဟုအလုံးမှုဆောင်အဖွဲ့လစဉ်ပုံမှန်အစည်းအဝေးပြီးဦးဝင်းထိန်ကသတင်းထောက်တွေကိုအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။လွတ်တော်ကိုယ်စားလှယ်ဆိုတာကဥပဒေကြောင်းအရအဲ့တော့အုပ်ချုပ်မှုဆိုတာတတ်အဲ့တော့ဥပဒေကြောင်းအရကအုပ်ချုပ်မှုသွားမယ်ရောနဲ့သွားမဆွတ်ဖက်နဲ့ဆွတ်ဖက်နဲ့ပြန်သွားတယ်မယ်တက်လို့ရှိရင်ဥပဒေကိစ္စဒီအဖွဲ့ဝင်ဝင်ပြီးတော့ပါမှာမဟုတ်ဘူး။ကိုယ့်ကိုရှင်းရ
လွတ်တော်ကိုယ်စားလှယ်တွေအနေနဲ့အုပ်ချုပ်ရေးဘိုင်းကိုဝင်ရောက်မဆွတ်ဖက်ဖို့ NLD ပါတီဘိုင်းကပြောကြားတာတွေဟာအုပ်ချုပ်ရေးနဲ့အစိုးရအကြအပြန်အလှန်ထိန်းချုပ်မှု check and balance ကိုမထိခိုက်စေနိုင်ပါဘူးလို့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောလိုက်ပါတယ်။အော်တိုဘာ9ရက်နေ့ကပြည်သူ့လွတ်တော်ဥက္ကဋ္ဌရဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တူကမေးရမှာဦးဝင်းမြင့်ကအခုလိုပြောကြားရတာဖြစ်ပါတယ်
။လွတ်တော်ကနေပြီးတော့ကျန်တဲ့အာဏာကြီးနှစ်ရပ်ကိုအုပ်ချုပ်ရေးအာဏာနဲ့ဖြစ်စီတရားစီရင်အာဏာနဲ့ဖြစ်စီလွတ်တော်ရဲ့ပြန်ထားလိုက်တဲ့ဥပဒေ၊ဥပဒေနဲ့ဒီလွတ်တော်မှာဒါပြန်ရတဲ့အတူတူရတဲ့အချက်လက်တွေနဲ့ဒီဆောင်ရွက်လားမဆောင်ရွက်လားဆိုတာပါလီမန်ကို website လုပ်လို့ရတယ်။လုပ်လို့ရတဲ့အခါကျဒီပါလီမန်ကို website လုပ်လို့ရတဲ့အပေါ်ကကိုယ့်အခွင့်အရေး ပြီးတော့ကိုယ်စားလေးအခွင့်ရေးကျွန်တော်ပါပိတ်လို့လည်းမရတပည့်လူပိတ်လို့လည်းမရဒါမို့ဒါကျွန်တော်ခုနကပြောတာဒါအထူးကြိုက်လာမရှိဘူးကိုယ်ခွင့်ရကိုတုံးရပါကဝင်ရောက်စွပ်ပွဲတာမဟုတ်ခဲနဲ့မိမာနာမှာတုံးတက်ဖို့ပဲလုပ်
တစ်ဆက်တည်းမှာလည်း NLD ပါတီရဲ့ကနဦးညီမှန်းချက်ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်းအထွေထွေသဟဇာတဖြစ်မှုကိုရှေ့ရှုပြီးတော့တဆင်ချင်းဆောင်ရွက်သွားမယ်လို့လွတ်တော်ဥက္ကဋ္ဌဖြစ်တဲ့ဦးဝင်းမြင့်ကပြောကြားလိုက်ပါတယ်
။ဒါကကျွန်တော်တို့အခုမှပထမအခြေကျွန်တော်တို့အဲဒီမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင်အထည်ပေါ်မှုကော်မတီမှာလည်းကျွန်တော်ပါပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလေ့လာဆုံးသတ်တဲ့ကော်မတီမှာလည်းကျွန်တော်ပါပါတယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့မူကအဲ့ဒီတည်းဝင်ရတယ်အဲ့လိုလေအဲ့လိုဆိုတဲ့အခါကျတော့ကျွန်တော်တို့အခုလက်ဒီလိုပါပဲဒါအပြာလာယုံကြည်မှုအပြာလာနားလည်မှုရှိပြီးတော့ညီတိုင်းပြီးတော့မှအစင်းကြီးတစ်စင်းကျလို့ဆောင်ရွက်သွားမယ်ကိစ္စပဲဖြစ်ပါတယ
်အခုတော့မှမသားသားစကားများအစီအစဉ်အားကြီးလောက်ပါပြီခင်ဗျာအားလုံးကိုထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ